Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American အသံကနေ2015ခုနှစ် September 1ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဥရောပတိုက်ကိုအလုံးကြီးနဲ့ဝင်ရောက်ရှေ့ပြောင်းလာနေထိုင်ကြတဲ့သူတွေကိုမျှပြီးတော့တာဝန်ယူပေးကြဖို့ဂျာမနီဝန်ကြီးချုပ်ကတခြားတိုင်းပြည်တွေကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံကဘုံခွဲမှုမှာတာဝန်ရှိသူလို့မတင်ကသူနှစ်ဦးကိုရဲကထပ်မံကြေညာလိုက်ပါတယ်။နိုင်ရေးကူညီမှုအသင်းတီထောင်သူဦးကျော်သူဟာရီမွန်မက်ဆစ်ဆစ်စုကိုဖိလစ်ပိုင်နိုင်ငံမှာမနေ့ကလက်ခံရယူခဲ့ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရဲကောင်နဲ့တူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့2015ရီမွန်မက်ဆစ်ဆစ်စုကိုနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူရရှိခဲ့ပါတယ်။
From Myanmar, we have Mr. Cho Tu, an esteemed actor who was chosen to make his
mark. Manila Mamniga Chimpa Gere Su Chi Mien Bwe Khanna Atwe Ma Philippine Tamna Banino Aquino Pyo Dwara Phit Par De Di Chang Go Ma Cha Khe Ma Na Sin Ya Ma Ba Da Pyin Nau Di Ukatha Ye Nei Pi Lo Zabu Tiri Myo Ne Me Swe Siyong Ye Chin Ni Ta Kha Yue Kaup Pwe Wa Me Lot Daw Ko Sa Le Long Siyin Si Sat Da Ri Pi Si Twa De Atwe Ma Cha Khe Ma Thwat La Bo Shi De A Chang Ba Win NCA A Myan Song Lat Mat Yee Tho Bo Atwe Win Ji U Aung Min Lat Na Kai A Phwe Khona Phwe Go Tai Twon Lai De A Chang တွေကိုနားဆင်ရဖို့ရှိပါတယ်ဗျာဒီเจ้าနေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အမန်ကိုရဲကောင်တို့ကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
ဥရောပတိုက်တွင်ထောင်ပေါင်းချီပြီးအလုံးရင်းနဲ့ဝင်ရောက်လာနေကြတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုဥရောပတိုက်ထဲကတခြားတိုင်းပြည်တွေအနေနဲ့လည်းမျှဝေတာဝန်ယူပေးကြဖို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကတင်းနေလာနေမှာတောင်းဆိုလိုက်ပါတယ်ဒါပေမဲ့ဂျာမနီရဲ့အိနီချစ်နိုင်ငံတွေကအဲ့ဒီလိုတောင်းဆိုမှုကိုလက်မခံကြပါဘူးဥရောပတိုက်တွင်ကတခြားတိုင်းပြည်တွေတဲ့ဂျာမနီနိုင်ငံကဒုက္ခသည်အရေးအတွက်အများပြားလက်ခံထားပြီးဖြစ်ပြီးအခုနှစ်ကုန်ပိုင်းလောက်ကြာရင်အဲ့ဒီအရေးအတွက်ဟာ8သိန်းလောက်အထိရှိနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ဥရောပတိုက်အတွင်းကနိုင်ငံတွေအနေနဲ့တနင်္ဂနွေချင်းစီအလိုက်ဒုက္ခသည်အရေးအတွက်ဘလောက်အထိလက်ခံသင့်တယ်ဆိုတဲ့အဆိုပြုချက်ကို Slovakia, Czech Republic, Hungary နဲ့ Poland နိုင်ငံစတဲ့ EU အဖွဲ့ဝင်နိုင်ငံတွေကဟန်တားနေကြပါတယ်။သူတို့အနေနဲ့ဒုက္ခသည်ဘယ်နှဦးလက်ခံရမယ်ဆိုတဲ့အရေးအတွက်အတိအကျသတ်မှတ်မှုမျိုးကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ Slovakia ဝန်ကြီးချုပ် Robert Fico ကပြောပါတယ်စစ်ပွဲတွေဖြစ်ပေါ်နေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနေအန္တရာယ်များတဲ့ခရီးလမ်းကိုဖြတ်ပြီးဥရောပတိုက်ကိုထွက်ပြေးလာကြသူတွေဟာစီးပွားရေးအခွင့်အလမ်းအတွက်ရောက်လာကြသူတွေဖြစ်ပြီးသူတို့ကိုနေရာပြန်ပို့သင့်တယ်လို့ Slovakia ဝန်ကြီးချုပ်ကပြောပါတယ်
အိုဘားမားအစိုးရဖွဲ့ဟာအမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးလွှတ်ဝဲချက်တွေကိုခိုးယူရရှိကရာကနေအကျိုးဖြစ်ထွန်းနေတဲ့တရုတ်ကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေကိုစီးပွားရေးပိတ်ဆို့အရေးယူနိုင်မှုပြင်ဆင်နေတယ်လို့ Washington Post သတင်းစာကရေးသားဖော်ပြလိုက်ပါတယ်အဆိုပါသတင်းစာရဲ့ရေးသားဖော်ပြချက်အရတော့အမေရိကန်ပြည်ထောင်စုဟာဒီကိစ္စနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးပေမဲ့ဆိုက်ဘာတိုက်ခိုက်မှုတွေမှာပါဝင်တဲ့သူတွေရဲ့ပိုင်ဆိုင်မှုပစ္စည်းတွေကိုထိန်းချုပ်ခြင်းနဲ့ငွေကြေးလွှဲပြမှုမှန်တရားပိတ်ပင်ခြင်းဆိုက်လုံဆောင်ချက်တွေကိုတားမြစ်သွားမယ်လို့တာဝန်ရှိသူများပြောကြားချက်ကိုကုကဖော်ပြထားပါတယ်။ဒီကိစ္စအတွက်နောက်ဆုံးဆုံးဖြတ်ချက်ကိုတော့လာမယ့်နှစ်ပတ်တွင်ချမှတ်သွားမှာဖြစ်ပြီးတရုတ်သမ္မတရှီကျင်ပင်ရဲ့ပထမဆုံးနိုင်ငံတော်စီးစဉ်အဖြစ်ဝါရှင်တန်ကိုလာရောက်လည်ပတ်မယ့်အချိန်နဲ့တစ်ချိန်တည်းလောက်ဖြစ်လိမ့်မယ်လို့သိရပါတယ်။ခုလိုတရုတ်သမ္မတခီးစဉ်နဲ့အချိန်ကိတ်ဆုံးဖြတ်ချက်ချလိုက်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့အွန်လိုင်းပေါ်ကသတင်းအချက်အလက်ခိုးယူခံရမှုတွေထပ်လဲလဲဖြစ်နေတာနဲ့ပတ်သက်ပြီးဘလောက်စိတ်နှောက်ယှက်ဖြစ်ရတယ်ဆိုတာပြသချင်လို့ဖြစ်တယ်လို့ရေးသားဖော်ပြထားပါတယ်။အဆိုပါသတင်းစာရဲ့ရေးသားဖော်ပြချက်အရအွန်လိုင်းကနေကွန်ပျူတာကွန်ရက်ထဲခိုးဝင်ပြီးအမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးလိုအပ်ချက်တွေကိုခိုးယူနေတာဟာတရုတ်နိုင်ငံတနိုင်ငံနဲ့မဟုတ်ပေမဲ့အများဆုံးပြုလုပ်နေတာကတော့တရုတ်နိုင်ငံကဖြစ်တယ်လို့ဆိုပါတယ် FBI လို့ခေါ်တဲ့အမေရိကန်ဗဟိုအစိုးရထောက်လှမ်းရေးဌာနအဖွဲ့ရဲ့စုံစမ်းတွေ့ရှိချက်အရပြီးခဲ့တဲ့နှစ်ကအွန်လိုင်းကနေစီးပွားရေးအချက်အလက်တွေထောက်လှမ်းခံရမှုအရေးအတွက်53ရာခိုင်နှုန်းထိမြင့်တက်လာခဲ့ပြီးအများစုကိုတရုတ်နိုင်ငံကလှုံ့ဆော်နေတာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံဘက်ကတော့အဆိုပါပြောကြားပြချက်ကိုညှင်းဆုပ်လိုက်ပြီးတရုတ်နိုင်ငံကိုယ်တိုင်လည်းစိုက်ဘာတိုက်ခိုက်မှုတွေခံနေရတဲ့တားကောင်တာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။အမေရိကန်ထောက်လှမ်းရေးတွေကတကမ္ဘာလုံးကိုဖြန့်ကျက်ထားတဲ့လျှို့ဝှက်ထောက်လှမ်းရေးအစီအစဉ်တွေကိုလှုပ်ဆောင်နေတယ်ဆိုတာအမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ contractor တဦးဖြစ်တဲ့ Edward Snowden က2013ခုနှစ်ကထုတ်ဖော်ပြောဆိုခဲ့ပူပါတယ
်။ထိုင်းနိုင်ငံဘာကောက်မြို့တော်ကအေရဝန်နတ်ကွန်အနီးလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကလူ20ကျော်တိဆုံးခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အရေးအရှိတွေကတိုက်ခန်းတစ်ခုကိုဝင်ရောက်ရှာဖွေခဲ့တာမှာဘုံလုတဲ့ဖောက်ခွဲပစ္စည်းတချို့ကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်း ောင်းနဲ့မတင်ငါသူအသက်26နှစ်အရွယ်ထန်းနိုင်ငံသူအမျိုးသမီးနဲ့နိုင်ငံသားအမျိုးသားတအုပ်တို့ကိုနောက်ထပ်ဖမ်းဝရမ်းထုတ်ထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ခေါင်းမှာဟီဂျပ်ပေါ်ဝါပတ်ထားတဲ့ဝနာဆွမ်ဆန်ဆိုသူနဲ့အမည်ဖော်ပြထားခြင်းမရှိတဲ့အမျိုးသားတအုပ်ရဲ့ပုံချမ်းတို့ကိုထိုင်းနိုင်ငံအတွင်းကရုပ်မြင့်တန်ကြားအတန်လွင့်ဌာနတွေကနေ့လယ်မွန်းတဲ့ချိန်မှာအထူးအစီအစဉ်ဖြစ်ထုတ်လွှင့်ပြသခဲ့ပါတယ်။ဒီနေ့ကနေ့တုန်းကတိုက်ကန်းတစ်ခုတည်းကိုရဲတပ်ဖွဲ့ကဝင်ရောက်ရှာပွေခဲ့ပြီးတဲ့အချိန်အစောပိုင်းမှာမတင်ငါစရာဘာမှမရှိဘူးလို့ရဲတပ်ဖွဲ့ကသတင်းတောက်တွေကိုပြောဆိုခဲ့ပြီးနောက်မှာပဲရဲတပ်ဖွဲ့ကအမည်နဲ့တကွအဲ့ဒီထုတ်ဖော်ပြောဆိုမှုတွေလုပ်ဆောင်လာတာပါ။စနေနေ့တုန်းကနိုင်ငံသားတအုပ်ကိုဖမ်းဆီးရမိပြီးခဲ့တဲ့နောက်ဘုံဖောက်ခွဲမှုမှာပါဝင်ပတ်သက်သူတွေကိုသတင်းပေးနိုင်သူကိုစုငွေဘတ်ငွေ3သန်းနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 13,000 ကိုသူတို့ကိုသူတို့စုပြန်ချလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကတင်းငွေနေမှာပြောပါတယ
်။ပါကစ္စတန်နိုင်ငံအစိုးရအနေနဲ့အစွန်းရောက်အုပ်စုတွေကိုရင်ဆိုင်တိုက်ခိုက်ဖို့ဒီရမကပေါ်ပြီးကြိုးပမ်းမှုလိုတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကပြောဆိုလိုက်တယ်လို့အင်ဘူရောပြောရင်းဆင်ခွင့်ရပုဂ္ဂိုလ်ဂျိုးစ်အာနက်စ်ကပြောပါတယ်။အမေရိကန်နဲ့ပါကစ္စတန်နိုင်ငံလုံးရဲ့လုံခြုံရေးကိုချိန်ချောက်နေတဲ့အဖွဲ့အစည်းတွေကိုရင်ဆိုင်တိုက်ခိုက်ဖို့မိမိတို့အခုတက်ပေါ်ပြီးအလုပ်လုပ်ဖို့လိုနေသေးတယ်လို့အစ္စလာမဘတ်မြို့မှာခေတ္တရောက်ရှိနေတဲ့ဆူဇန်ရိုက်စ်ကတင်းငွေတွေနေကပြောကြားလိုက်တာပါဆူဇန်ရိုက်စ်ဟာပါကစ္စတန်ဝန်ကြီးချုပ်နာဝစ်ရှာရက်ကိုလာမယ့်အောက်တိုဘာလမှာဝါရှင်တန်ကိုလာရောက်လည်ပတ်ဖို့ဖိတ်ကြားခဲ့ပြီးအဲ့ဒီချိန်ကျရင်အစွန်ရောက်အဖွဲ့တွေကိုနှိမ်နင်းဖို့ကိစ္စဆွေးနွေးဖို့အသင့်ဖြစ်နေလိမ့်မယ်လို့ယုံကြည်ကြောင်းအင်ဘီရောရဲ့ပြောရေးဆိုခွင့်ပုဂ္ဂိုလ်Joseph Arnes ကပြောကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုမကြာခဏဖြစ်ပွားနေတာဟာအမေရိကန်နဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်စေတဲ့အဓိကချက်ဖြစ်တယ်ဆိုတာကို Susan Rice ကပါကစ္စတန်ခေါင်းဆောင်တွေကိုသတိပေးပြောကြားခဲ့တယ်လို့လည်းသိရပါတယ်။ Susan Rice ရဲ့ပြောကြားချက်အရတော့ပါကစ္စတန်နိုင်ငံမှာအခြေစိုက်တဲ့အစွန်ရောက်အဖွဲ့တွေဟာအာဖဂန်နစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတာဖြစ်တယ်လို့သိရပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာရှတိုက်ရဲ့နိုဘယ်ဆုရှင်အာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားကြတဲ့ရေမွန်မက်ဆစ်ဆစ်ဆုကိုအခုနှစ်အတွက်ချီးမြှင့်ကြတာမှာနိုင်ယီကွန်ညီမှုတင်ဥက္ကဋ္ဌဦးကျော်သူလဲဆုလက်ခံရရှိခဲ့ပါတယ်။မြန်မာနိုင်ငံကလူတန်းစွာအလောအသီးသီးကိုယ်ကွယ်ယုံကြည်မှုဘာသာအသီးသီးကိုမခွဲခြားဘဲတက်ရှိထင်ရှားရှိနေသူတွေအတွက်ရောတည်ဆုံးသူတွေအတွက်ပါလူမှုရေးအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတာကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုဆုချင်းမြင်ကြတာလို့ရေမွန်မက်ဆစ်ဆစ်ဆုချင်းမြင်တဲ့ဗုဒ္ဓအဖွဲ့ကပြောပါတယ်ဖိလစ်ပိုင်နိုင်ငံမနီမလာမြို့မှာဩဂုတ်လ31ရက်နေ့ကကျင်းပတဲ့ဆုချင်းမြင်ပွဲအခမ်းအနားကိုဥကျော်သူကိုယ်တိုင်တက်ရောက်ယူခဲ့တာလည်းဖြစ်ပါတယ်တချင်ကအကယ်ဒမီမင်းသားတူဖြစ်ခဲ့တဲ့ဥကျော်သူဟာ2000ခုနှစ်မှာဒါရိုက်တာအကယ်ဒမီဥတုခနဲ့အတူတွဲပြီးအခမဲ့နိုင်ရေးကူညီမှုအသင်းကိုစတင်တည်ထောင်ခဲ့တာဖြစ်ပါတယ်နိုင်ရေးကူညီမှုအသင်းဟာအခုချိန်ထိနိုင်ရေးအခမ်းအနားတသိန်းခွဲကျော်ကိုအခမဲ့ဆောင်ရွက်ပေးခဲ့ပြီးဖြစ်ပါတယ်ဒီဆုကိုဖိလစ်ပိုင်သမ္မတဗနီညိုအကွီနိုကိုယ်တိုင်ချီးမြှင့်ကြတာဖြစ်ပါတယ်စုငွေကိုဒီစုရရှိသူတွေအနေနဲ့ရွှေတစ်စိတ်တစ်ခုနဲ့အတူကွန်ပျူတာမှာအပါအဝင်အမေရိကန်ဒေါ်လာ3000စီချီးမြှင့်ခံရပါတယ်1958ခုနှစ်ကစပြီးတော့ချီးမြှင့်ခဲ့တဲ့ဒီမဆစ်ဆစ်စုကိုမြန်မာနိုင်ငံက6ဦးလက်ခံရရှိခဲ့ပြီးအက်ဒဝတ်လော်ယုံတီတီလူးစ်ဒေါက်တာစင်တီယာမောင်လက်ဖိုင်ဆန်ယောကဆောဝါနဲ့ဦးကျော်သူတို့ရရှိခဲ့တာဖြစ်ပါတယ်
ဥပဒေကိုကန့်ကွက်သူတွေဘက်ကနေဆန္ဒပြရာကနေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားတာနဲ့ပတ်သက်ပြီးနောက်ကျောကိုဓာတ်နဲ့ထိုးခိုင်းရလို့ပဲလို့ယူကရိန်းဝန်ကြီးချုပ်ပီထရိုပိုရိုရှက်ချန်ကိုကပြောဆိုလိုက်ပါတယ်။ဒီနေ့အစောပိုင်းကကီယက်မြို့မှာကီယက်မြို့ပါလီမန်ရှေ့မှာအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးဆန္ဒပြသူတွေဟာယူကရိန်းနိုင်ငံရဲ့အကျိုးစီးပွားကိုဆန့်ကျင်ရာရောက်ပြီးပါဝင်ခဲ့တဲ့စီယုံလုံဆော်သူနဲ့နိုင်ငံရေးအဖွဲ့အစည်းအလုံးဟာတာဝန်ခံရမယ်လို့တနင်္လာနေ့ညနေကထုတ်လွှင့်ခဲ့တဲ့ရုပ်သံမင်ကွန်းမှာယူကရိန်းဝန်ကြီးချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြမ်းဖက်ဆန္ဒပြပွဲအတွင်းမှာဆန္ဒပြသူတဦးဘက်ကပစ်ခတ်လိုက်တယ်လို့ယူဆရတဲ့လက်ပစ်ပုံးတစ်လုံးကြောင့်ယူကရိန်းလုံခြုံရေးအရာရှိတဦးတေဆုံးပြီးခြံအရေးအရာရှိများစွာထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။
မလေးရှားဝန်ကြီးချုပ်နာဂျစ်ဖရာဇတ်ရာထူးကနှုတ်ထွက်ပေးဖို့အတွက်နှစ်ရက်ကြာဆန္ဒပြတောင်းဆိုမှုတွေပြည်ဆောင်သွားပြီးတဲ့နောက်အစိုးရကတနင်္လာနေ့မှာမြို့တော်ကွာလာလမ်ပူးရဲ့လမ်းမတွေကိုပြန်လည်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။ထောင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေစစ်သားတွေအစိုးရဝန်ထမ်းတွေတနင်္လာနေ့ကပြုလုပ်တဲ့ချီတက်ပွဲမှာ ဝန်ကြီးချုပ်နာဂျစ်ဖရဇာလည်းပါဝင်ဆင်နွှဲခဲ့ပါတယ်အကျင့်ပြည့်ခြားဆမှုတွေနဲ့ဆွဆွခံနေရတဲ့ဝန်ကြီးချုပ်နာဂျစ်ဖရဇာကတော့ယာရုကနေဆင်းပြစ်မှာမဟုတ်ဘူးလို့ပြောကြလိုက်ပြီးဆန္ဒပြသူတွေဟာအတွေ့အခေါ်အမျှော်မြင်ကြေမြောက်နေအမျိုးသားရေးစိတ်ဓာတ်မရှိဘူးလို့သတိပေးပြောကြလိုက်ပါတယ်ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးဖို့စနေနေ့တင်းတင်းနေနေဒီမှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေကိုလူပေါင်း3000လောက်တက်ရောက်ခဲ့တယ်လို့ဥဆောင်ကျင်းပသူတွေကပြောပါတယ်ဒါပေမဲ့ဆန္ဒပြသူအရေးအတွက်ဟာ3000တောင်မပြည့်ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်
တနင်္လာနေ့ကနယူးယောက်မြို့ Flushing Meadows မှာကျင်းပနေတဲ့ US Open Tennis ပြိုင်ပွဲရဲ့ဒုတိယအဆင့်ကို Venus Williams နဲ့ Milo Raonic တို့ကတက်ရောက်သွားတယ်လို့သိရပါတယ်။တနင်္လာနေ့က Flushing Meadows မှာကျင်းပနေတဲ့ US Open Tennis ပြိုင်ပွဲအဖွင့်ပြိုင်ပွဲမှာ Venus Williams က၃ပွဲကစားပြီးမှအနိုင်ရသွားတာဖြစ်ပါတယ်။အလားတူပဲကနေဒါနိုင်ငံသူ Milo Raonic ကတော့ American ကစားသမား Tim Samtichesco အနိုင်ရသွားပြီး Spain နိုင်ငံသူ Fernando Badascon နဲ့နောက်တစ်ဆင့်မှာတွေ့ဆုံအောင်မှာဖြစ်ကြောင်းသိရှိရပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားတဲ့ရေမိုမက်ဆေးဆေးဆုကိုဆုအကြောင်းကိုပြောပြခြင်းပါတယ်58ကြိမ်မြောက်ရေမိုမက်ဆေးဆေးဆုကိုဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဩဂတ်လ31ရက်နေ့မနေ့ကချီးမြှင့်ခဲ့တာမှာအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူအပါအဝင်တခြားအာရှနိုင်ငံတွေကဆုရှင်5ဦးရရှိခဲ့ပါတယ်မက်ဆေးဆေးဆုရှင်တွေဟာခေတ္တသူရဲကောင်းတွေဖြစ်တယ်လို့လည်းဖိလစ်ပိုင်သမ္မတကချီးကျူးလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဆက်ပြီးတော့ပြောပြခြင်းပါတယ်ခင်ဗျာအာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားနေကြတဲ့ရေမိုမက်ဆေးဆေးဆုကိုအခုနှစ်အတွက်ချီးမြှင့်ခဲ့တာမှာနိုင်ရကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းဆုရရှိခဲ့ပါတယ်။မြန်မာနိုင်ငံကလူတန်းစားအလွာအသီးသီးကိုယ်ခွင့်ယုံကြည်မှုဘာသာအသီးသီးကိုမခွဲခြားဘဲတက်ရှိထင်ရှားရှိနေသူတွေအတွက်ရောတည်ဆုံသွားသူတွေအတွက်ပါလူမှုရေးအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးတာကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုဆုချီးမြှင့်ခဲ့တာဖြစ်တယ်လို့ရေမိုမက်ဆေးဆုချီးမြှင့်ရေးဘုတ်အဖွဲ့ကပြောပါတယ်။ဒီကရဇူလိုင်လတုန်းကတော့ဒီစုချင်းမြင့်ခါတာနဲ့ပတ်သက်ပြီးတော့ဥကျော်သူက VOA ကိုအခုလိုပြောခဲ့ပါတယ်
။ဒီဟာဒီအရာကျွန်တော်ရုပ်ရှင်လောကမှာဆိုအပြန်အမူစုလို့ပေါ့ဗျာ။ကိုရီးယားတကယ်ကြံရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကိုကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီလူမျိုးရေးစုကြတော့ဒီဟာလည်းကိုကပို့ပြီးတော့အများဆက်ပို့လောက်ရမယ်ဆိုရဲဒီစိတ်ဓာတ်မျိုးဖြစ်လာတယ်ပြီးတော့ကိုလောက်ထားတဲ့ပြန်မတဲ့ဟာတွေကလည်းဒါကိုယ်ကြောဟာအင်အားတွေပေါ့အင်အားတွေရစီပါတယ်ဒီစုရမယ်ဆိုတော့မတင်တာဟုတ်ဒီဒီဟာဒါဒီရလည်းဒီကလေးလာပြီးတော့မှဒီဒီလိုက်တဲ့စုဖြစ်တော့ဒါကျော်လည်းတံပိုးချအောင်ပါပေါ့
တချိန်ကအကယ်ဒမီမင်းသားတူဖြစ်တဲ့ဦးကျော်သူဟာ2000ခုနှစ်မှာဒါရိုက်တာအကယ်ဒမီဦးသူခနဲ့အတူတွဲပြီးအခမဲ့နာယေကူညီမှုအသင်းကိုစတင်တည်ထောင်ခဲ့တာပါနာယေကူညီမှုအသင်းဟာအခုချိန်ထိနာယေအခမ်းအနားတသိန်းခွဲကျော်ကိုအခမဲ့ဆောင်ရွက်ပေးခဲ့ပြီးလည်းဖြစ်ပါတယ်ဒီစုကိုဖိလစ်ပိုင်သမ္မတဘနီနိုအကီနိုကိုရိုင်ချီးမြှင့်ခဲ့တာဖြစ်ပြီးဦးကျော်သူကိုစုချီးမြှင့်ခဲ့တာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် From Myanmar we have Mr. Cho Tu an esteemed actor who wasChosen to make his mark beyond the silver screen.
မြန်မာနိုင်ငံကဦးကျော်သူဟာရုပ်ရှင်မင်းသားတစ်ယောက်ဖြစ်ပြီး2000ခုနှစ်မှာသူဟာနာယေကူညီမှုအသင်းကိုတည်ထောင်ပြီးတော့ဆင်းရဲပြီးဒကြိုစိတ်မတက်နိုင်တဲ့သူတွေအတွက်ဗုဒ္ဓဘာသာဓလေ့ထုံးစံနဲ့အညီအခမဲ့ဒကြိုနိုင်အောင်အကူအညီပေးခဲ့ပါတယ်။အဲ့ဒီချိန်ကစပြီးသူဟာလူတန်းစွာအလွှာအသီးသီးအတွက်လှုပ်ဆောင်ခဲ့ပြီးတော့အဲ့ဒီထဲမှာအခမဲ့ဆေးကုပေးတာတွေအသက်မွေးဝမ်းကြောင်းတင်နန်းပေးတာတွေပရိပခဖြစ်နေတဲ့ဒေသတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုပေးခဲ့ပါတယ်။ဦးကျော်သူဟာနာယီအခမ်းအနားတွေအတွင်းသူကိုယ်တိုင်အခေါင်းထမ်းခဲ့တယ်လို့အစိုးရရဲ့ကန့်တတ်တဲ့မူဝါဒတွေပေါ်ဆန့်ကျင်တဲ့သူတွေကိုလည်းအထောက်အကူပေးခဲ့ပါတယ်။လူမှုပြဿနာတွေနဲ့ပတ်သက်ပြီးတော့ချင်းချောက်မှုတွေကြားကပဲဝေဖန်ခဲ့သူတွေဖြစ်ပါတယ်
။2015ရေမိုမက်ဆေးဆေးစုရရှိသူတွေထဲမှာဦးကျော်သူအပါအဝင်အိန္ဒိယနိုင်ငံကအာဂရီလိုက်စားမှုတိုက်ဖျက်ရေးကြိုးပမ်းဆောင်ရွက်နေသူစံဂျစ်ချာတာဗဒီဆင်းရဲသားတွေအတွက်အဝတ်ဟောင်းတွေကိုပြန်ချုပ်ပြီးအသုံးပြုပေးနေသူအန်ချူဂုပ္တာလာအိုနိုင်ငံကရှေးဟောင်းပိုးချီရက်လုတ်တဲ့လုပ်ငန်းကိုပြန်လည်ရှင်းသင်အောင်လုပ်ပြီးဆင်းရဲသားတွေရဲ့အသက်မွေးဝမ်းကြောင်းအတွက်အကူအညီပေးနေသူကော်မာလီချာတွန်ဘွန်နဲ့ဖိလစ်ပိုင်ကရာဇူးနှစ်ချီရှိခဲ့တဲ့ရိုးရအကမတိန်ကောရအောင်ထိမ့်သိမ်းပေးခဲ့တဲ့လီဂါယာဖာနန်ဒိုအမေဘန်ဆာရုပါဝင်ပါတယ်မဆေးဆေးဆုရှင်တွေဟာခေတ္တသူရဲကောင်းတွေဖြစ်တယ်လို့လဲဖိလစ်ပိုင်သမ္မတဘနီနိုအကီနိုကပြောပါတယ
် None of our awardees embarked on these journeys out of a desire for fame and fortune None of you chose to take
ဆုရှင်တွေအနေနဲ့ဘယ်သူမှဒီတာဝန်တွေကိုလွယ်မယ်ထင်လို့ယူခဲ့ကြတာမဟုတ်ပါဘူးအမှန်တကယ်အပြောင်းလဲတွေဖြစ်ဖို့က အမှန်တကယ်ခွန်အားစိုက်ထုတ်လုပ်ရပါတယ်ဒါကိုစုရှင်တွေကိုယ်တိုင်လူလူလာလာလုပ်ပေးခဲ့ကြတာပါစုရှင်တွေဟာကျွန်တော်တို့နိုင်ငံရဲ့သူရဲကောင်းတွေလိုပါပဲကျွန်တော်တို့အနေနဲ့စုရှင်တွေအားလုံးကိုချီးကျူးဂုဏ်ပြုပါတယ်ခင်ဗျားတို့ဟာခစ်တည့်ရဲ့သူရဲကောင်းတွေပါ
စူရရှိသူတွေကိုရွှေစိတ်တစ်ခုနဲ့ဂုဏ်ပြုလက်မှတ်ပါဝင်အမေရိကန်ဒေါ်လာ3000စီချီးမြှင့်ခဲ့ပါတယ်1958ခုနှစ်ကလေရင်ပြတ်ကျသွားတဲ့အထက်မှာပါသွားခဲ့တဲ့ဖိလစ်ပိုင်နိုင်ငံရဲ့တတမမြောက်သမ္မတရေမွန်မက်ဆေးဆေးကိုဂုဏ်ပြုတဲ့အနေနဲ့အာရှဒေသတဝန်းလူမှုဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးဒီစုကိုချီးမြှင့်တာဖြစ်ပါတယ်1958ခုနှစ်ကစတင်ပြီးချီးမြှင့်လာခဲ့တဲ့မက်ဆေးဆေးစုကိုမြန်မာနိုင်ငံက6ဦးရရှိခဲ့ပြီးတော့အက်ဒဝတ်လော်ယုံတီတီလူးစ်ဒေါက်တာစင်သီယာမောင်လဖိုင်ဆန်ယောကစောဝါနဲ့ဦးကျော်သူတို့ရရှိခဲ့တာပါဦးကျော်သူဟာရေမိုမက်ဆေးဆေးစုအမေရိကန်ခြေစိုက် NED အဖွဲ့နဲ့ဒေဘွားအသင်းတို့ရဲ့ရာသပ်ပံစုတွေအပါအဝင်တခြားဂုဏ်ပြုစုတွေအများပြားလဲရရှိခဲ့ပါတယ်ခင်ဗျာကနေငါနေမနက်ဖက်သတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒေါက်ဆန်းစုကြည်ရဲ့နေပြည်တော်ရွေးကောက်ပွဲမဲဆွဲစည်းဝေးအကြောင်းကိုအလဲပေးကြပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲမှာချင်းကြောင်းမှုတွေရှိနေရင်လည်းမကြောက်ပဲ NLD ပါတီအတွက်ရဲရဲဝံ့ဝံ့မဲပေးကြဖို့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကနေပြည်တော်ဇဗူတီရီမြို့နယ်အတွင်းဒေါက်ဆန်းစုကြည်အဲ့လိုမဲဆွဲစည်းဝေးတဲ့နေရာမှာ NLD ပါတီကိုလူတချို့ကစန့်ကျင်ကန့်ကွက်ခဲ့ပါတယ်အပြည့်စုံကတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
နေပြည်တော်မြို့တော်နီးတဝက်ကကြေးရွာတွေကိုတနင်္ဂနွေနေ့ကဒေါက်ဆန်းစုကြည်တွားရောက်ပြီးပါတီအတွက်မဲဆွဲစည်းရုံးဟောပြောစဉ်မဲပေးတဲ့နေရာမှာအကြောက်တရားမရှိဘဲ NLD ပါတီကိုမဲပေးကြဖို့ဒေသခံတွေကိုဒေါက်ဆန်းစုကြည်ကစည်းရုံးပြောဆိုသွားတာဖြစ်ပါတယ်
။ကြောက်စရာလည်းမလိုပါဘူး။ရွေးကောက်ပွဲနေ့မှာဆိုရင်ကိုကဘယ်ဘုံနဲ့ဘယ်ပဲဘယ်သူ့အတွက်မဲဆဲရဲဆိုတာလည်းဘယ်သူမှမသိနိုင်ပါဘူး။ဘယ်လိုပဲချင်းချောက်ချင်းချောက်နောက်တစ်ခုလည်းရှိတယ်ဒေါက်တောင်ချင်းချောက်ဟုတ်ရဲ့ဆိုပြီးတော့ NLD ကိုပဲထည့်လိုက်ပါ။ကိုရဲ့ရှေ့ဘဝတလျှောက်အတွက်ရင်းနေတာဖြစ်ပါတယ်ဆိုပြီးတော့မဲပေးဖို့ဆော်ပါလို့
ရွေးကောက်ပွဲအတွက်ပါတီရဲ့ဆောင်ဖို့ဖြစ်တဲ့ပြောင်းလဲချိန်တန်ပြီဆိုတဲ့အတိုင်းတန်းပြေမှာလိုအပ်နေတဲ့တကယ့်ပြောင်းလဲရေးအတွက်မဲပေးကြဖို့အပါအဝင်ပါတီစတင်တည်ထောင်တဲ့1988ခုနှစ်ကစပြီး NLD အနေနဲ့ဒီမိုကရေစီလမ်းကြောင်းကနေသွေဖီခြင်းမရှိဘဲဆက်လက်ရပ်တည်လှုပ်ဆောင်ခဲ့တယ်လို့ဒေါက်ဆန်းစုကြည်ကအခုလိုဆက်ပြောပါတယ
်ဘယ်လိုဆောင်ဖို့ကပြောင်းလဲချိန်တန်ပါလဲအမှန်တကယ်ပြောင်းရဖို့ NLD ကိုမဲပေးဖို့ဆိုကျမတို့ကတကယ်ပြောင်းရဖို့လိုနေတာပါအပေါ်ရောပြောင်းပြောင်းလဲဟုတ်ပါဘူးဒီစီဒီစီပဲပလင်းအစ်ထဲချက်လိုက်လို့ရှင်အစ်မဖြစ်ပါပါသမင်းတို့ကိုဟိုဟိုတစ်ထဲချက်လိုက်လို့သမင်းတို့ကသာမီးမကောင်းပါဘူးသမင်းတို့ကသမင်းတို့ကိုယ်စိတ်ကပေါ်စိတ်ဒီကဲစက်မှန်နဲ့ပြောင်းလဲဖို့ဖြစ်ဖို့လိုပြီဒီစက်ပါနဲ့ပြောင်းလဲဖို့ကျမတို့ NLD ကဘာဖြစ်လို့ကျမတို့ကိုမဲပေးပါလဲကျမတို့လုပေးပါလဲလို့ပြောရဲသလဲဆိုလို့ရှိရင်ကျမတို့တပိုင်းကြောင်းကိုပြန်ဆင်သစ်ချင်ပါတယ်မြို့သားဒီမိုကရေစီဖွဲ့ရုပ်1988ခုနှစ်ကထူထောင်ခဲ့တာဖြစ်ပါတယ်အဲ့ဒီ1988ခုနှစ်ကနေဒီနှစ်တိုင်းအောင်ကျမတို့တစ်ခါမှဒီမိုကရေစီလမ်းကြောင်းမှနေပြီးတော့မသိပေခဲ့ပါဘူးဆိုတော့ကျမတို့ရဲရဲရဲရဲပြောနေတာ
ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေတရားဝင်စတင်မှုအချိန်မရောက်သေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးပြောဆိုထားတဲ့ကြားကပဲဒေါက်ဆန်းစုကြည်ကအခုလို NLD ပါတီကိုမဲပေးကြဖို့ပြောသွားခဲ့တာလည်းဖြစ်ပါတယ်။ဒါဟာမဲဆွယ်စည်းရုံးတာမဟုတ်ဘဲရွေးကောက်ပွဲအသိပညာပေးလှုပ်ဆောင်မှုတစ်ခုသာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။နေပြည်တော်စဘူတီရီမြို့နယ်တပြေကုန်းရပ်ကွက်မှာဒေါက်ဆန်းစုကြည်မင်းကွန်းပြောကြားနေစဉ်အတွင်းမှာပဲ NLD ပါတီကိုဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။အနေဒီစန့်ကျင်ရေးဆန္ဒပြပွဲကိုဥဆောင်ပြုလုပ်သူနေပြည်တော်တက်ကုန်းဒေသခံတဦးဖြစ်တဲ့ဦးစန်းလွင်ကတော့အမျိုးဘာသာသာသနာကို NLD ပါတီကနောက်ဆက်ဖြက်စီးနေတာကြောင့်အခုလိုဆန္ဒပြရတာလို့ပြောပါတယ
်အမျိုးကိုဖြတ်တဲ့ပါတီမလို့မလိုချင်လို့ဆန္ဒပြတာဒါပါပဲနောက်တစ်ခါငြိမ်းချမ်းရေးကိုကလေးတမတော်နဲ့နိုင်ငံတော်အစိုးရနေပြီးတော့လုံနေတယ်ဒေါ်အောင်ထားစုကကန့်ကွက်နေတယ် NLD ပါတီကအဲ့ဒါကိုမလိုချင်အဲ့ပါတီကိုကန့်ကွက်တယ်နောက်တကအမျိုးဘာသာသာသနာတောက်ဆောင်ယူတဲ့ဥပဒေ၄မျိုးကို NLD ပါတီအားလုံးကကန့်ကွက်လို့အဲ့ဒီပါတီကိုမမပြင်းမှာမရှိသေးလို့ကန့်ကွက်တယ်။ဒါပဲ
။နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း93ပါတီကဝင်ရောက်ရှင်ပြိုင်ကြဖို့ရှိနေပါတယ်။ NLD ပါတီကတော့လက်ရှိအနာရပြည်တော်စုကြံခံရေးနဲ့ဖွံ့ဖြိုးရေးပါတီတဲ့ပိုပြီးအမတ်နေရအများပြားနဲ့လွတ်တော်နေရအများစုကိုအနိုင်ရဖို့မျှော်လင့်နေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းနေရဲ့အမည်စီးရင်စီစစ်တာတွေဩဂုတ်လ30ရက်နေ့မှာပြီးဆုံးသွားပြီဖြစ်တဲ့အတွက် လာမယ့်ရပိုင်းအတွင်းကိုယ်စားလှယ်လောင်းနေအမည်စင်းကိုကြေညာနိုင်မယ်လို့မျှော်လင့်ကြောင်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေက VOA ကိုပြောပါတယ်ရွေးကောက်ပွဲအတွက်တရားဝင်မဲ့ဆွေစည်းရုံးမှုတွေကိုစက်တင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ပေးထားပေမဲ့ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းပြီးပယ်ချခံရတဲ့သူတွေက9ရက်အတွင်းအယူခံပြန်ဝင်ခွင့်ရှိတယ်လို့သတ်မှတ်ထားပြန်တဲ့အတွက်ကိုယ်စားလှယ်လောင်းနေအနေနဲ့ရွေးကောက်ပွဲမဲ့ဆွေစည်းရုံးမှုတွေကိုသတ်မှတ်ရမှာတရားဝင်စတင်နိုင်မလားဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ
တော်ဆန်းစုကြည်ရဲ့နေပြည်တော်မဲဆွေစီယုံရဲ့အခြေအနေနဲ့ပတ်သက်ပြီးကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်2000အခုတခါတော့ရွေးကောက်ပွဲကိုဇော်လယ်လောင်းတွေနဲ့ပတ်သက်တဲ့သတင်းကိုပြောပြခြင်းပါတယ်2015ရွေးကောက်ပွဲဝင်အရွေးခံမဲ့လွတ်တော်ကိုဇော်လယ်လောင်းအမည်စင်းတင်သွင်းလော်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးစီစဉ်မှုမနေ့ဩဂတ်လ31ရက်နေ့မှာပြီးသွားပြီဖြစ်ပါတယ်သက်ဆိုင်ရာမဲဆန္ဒနယ်မြေတွေကအပယ်ချခံရတဲ့လွတ်တော်ကိုဇော်လယ်အနေနဲ့လည်းပြန်ပြီးအယူခံဝင်တာတွေရှိနေတဲ့အတွက်နောက်ဆုံးစစ်လွတ်တော်ကိုဇော်လယ်လောင်းစီရင်အပြည့်စုံကိုမကြခင်မှာထုတ်ပြန်နိုင်တော့မှာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားတဲ့2015ရွေးကောက်ပွဲအတွက်လွှတ်တော်အသီးသီးမှပါဝင်ဝင်ရောက်ရှင်ပြိုင်ကြဖို့အမည်စရင်တင်သွင်းလာတင်လာသူကိုယ်စားလှယ်လောင်း6000ကျော်ကိုဩဂုတ်လ18ရက်နေ့ကနေစလို့ဩဂုတ်လ31ရက်နေ့အထိနောက်ဆုံးထားအပိသက်စစ်ဆေးခဲ့တာဖြစ်ပါတယ်အခုလက်ရှိနောက်ဆုံးစီစစ်ရရှိခဲ့တဲ့ကိုယ်စားလှယ်လောင်းတွေရဲ့အနေအထားနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်ရေးအဖွဲ့တာဝန်ခံဦးမြင့်နိုင်ကအခုလိုပြောပါတယ
်စီစစ်ကတော့ပြီးသွားပြီအောက်ကတော့အကုန်လုံးစီစစ်ပြီးပေါ့ဟိုဘယ်နှခုကောင်းကွက်တယ်ဘယ်နှခုပယ်တယ်ဘယ်နှခုအယူခံတက်တဲ့တွေကတော့တရက်နည်းရတော့သိရတော့မှာပေါ့နောက်သွေးတော့ဆိုတော့ညီညာရထုံမှာပေါ့သို့တော်လည်းပဲဟိုတရက်နည်းရဆိုတော့ဟိုအချမ်းမြင့်တော့ဘလောက်ဘယ်သူရအယူခံတက်နေတယ်ဘယ်သူကပယ်တယ်ဒါတော့ပြောလို့ရတာပေါ့နော်ပန်းကိုခဏရတွန့်ဝင်ရတယ်ခဏရတွန့်ဝင်တာကပြီးအောင်သိရတယ်ဆိုတော့အယူခံတက်တဲ့တွေကတော့ဟိုညီညာကမမှီနေတော့ခြံထားအောင်မှာပေါ့အယူခံတက်တာလည်းလင်းငါချောင်းရခဏရပဲကွာမှာပါဘလောက်မှမကွာဘူ
းတတိုင်းမီလုံးအတိုင်းတာနဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေကနေပြီးတော့ကိုယ်စားလှယ်အဖြစ်နဲ့ဝင်ရောက်ရှင်ပြိုင်ရွေးခံကြမယ်ကိုယ်စားလှယ်လောင်းတွေကိုအခုနောက်ဆုံးသတ်မှတ်ထားတဲ့ရက်အထိစစ်ဆေးခဲ့ပြီးတဲ့နောက်ကိုယ်စားလှယ်လောင်းတချို့ဘာကြောင့်ပယ်ချခံခဲ့ရတယ်ဆိုတာကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဦးမြင့်နိုင်ကအခုလိုရှင်းပြပါတယ
်ဟိုအကျန်းဖြစ်တော့ဟိုရေပူရဖြစ်တော့ဟိုအသက်မပြည့်သားတို့နော်ဟိုသတ်မှတ်ထားတဲ့အသက်မပြည့်သားတို့နိုင်ငံသားမိဘနှစ်ပါးမမွေးသားတို့နော်ဟိုညမနေကမှာဟိုတဆက်တဆက်တဲ့ဆယ်နှစ်မနေသားတို့ဒီအချက်ကလေးတွေရေပွားပြီးတော့တွေ့ရပါလေ
မဲဆန္ဒနဲ့တချို့မှာနိုင်ငံရေးပါတီအသီးသီးနဲ့တတိပုဂ္ဂလတွေကကိုစားပြုတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတချို့ကိုသက်ဆိုင်ရာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေဘက်ကပယ်ချခဲ့တဲ့အပေါ်ပယ်ချခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကအကြောင်းကြားစာလက်ခံရရှိတဲ့နေ့ကနေစလို့9ရက်အတွင်းပြန်ပြီးတော့အယူခံဝင်ခွင့်ရှိပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်ထောင်စုတန့်ခိုင်ရေးဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့အရွေးခံခဲ့ရတဲ့ဦးရွှေမောင်ဟာဒီတစ်ချိန်မှာတော့တတိပုဂ္ဂလအဖြစ်နဲ့ပြန်ပြီးတော့အရွေးခံဖို့ပြင်ဆင်ခဲ့တာပါဒါပေမဲ့သူ့ကိုမြန်မာနိုင်ငံသားမိဘနှစ်ဦးကမွေးဖွားသူမဟုတ်ဘူးဆိုပြီးပြိုင်ဘက်ကိုယ်စားလှယ်လောင်းတဦးကတိုင်ကြခဲ့ပြီးတဲ့နောက်မောင်းတော့ခရိုင်ရွေးကောက်ပွဲကော်မရှင်ကရှောက်လွာကိုပယ်ချခဲ့တဲ့အပေါ်ဦးရွှေမောင်ကအယူခံဝင်ထားတာဖြစ်ပါတယ်မနေ့ဖြန်မှာတော့ဒီအယူခံနဲ့ပတ်သက်ပြီးစစ်ဆေးခံတော့မှာဖြစ်တယ်လို့နောက်ဆုံးနေကိုလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကအခုလိုပြောပါတယ
်ဩဂုတ်လ31ရက်ဖိုက်တက်စကားလေကိုယ်စားလှယ်ကိုဒါပနာမပထမစီစစ်တဲ့အားကိုပဲသူကလည်းဟိုဖိုက်တယ်လို့ပြောတာသက်ဆိုင်ရာခရင်ကိုတည်းရဆုံးဖြတ်ချက်ကိုပေးရပါတော့အဲဒီဆုံးဖြတ်ချက်ကဆုံးဖြတ်ချက်ကိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းကမကျေနပ်ဘူးဆိုရင်သူကအယူခံဝင်ရတဲ့ခွင့်ရအတွင်းအန်ကေကလည်းအန်ကေကိစ္စကိုဆုံးဖြတ်ပြီးတော့ဒီခွင့်ရတဲ့မှာအန်ကေကအယူခံဝင်လိုက်တယ်အဲ့ဒါ you can win အကန့်ဒီ27ရဲ့ပေါ့နော်ဒီလ27ရဲ့အဲ့တော့ဆိုရင်အဲ့ဒီတည်းကနေစပြီးမှ9ရက်အတွင်းကိုရခိုင်ပြည်နယ်ဟောရေကော့ဖ်ကော်မရှင်အဖွဲ့ဘက်ကနေလာတခုခုအဆုံးဖြတ်ပေးဖို့တာဝန်ရှိပါတယ်ဆိုတော့အဲ့ဒီအနေနဲ့ပြတ်ပြီးတော့မနေ့ပြန်ဟီရင်းလုပ်မယ်လို့ပြောတယ်ဒါကြောင့်မလို့အငယ်ကအဲ့ဒီရခိုင်ပြည်နယ်ရေကော့ဖ်ကော်မရှင်အဖွဲ့ဘက်မှာလုပ်မယ်အဲ့ဒီရန်ကိုကက်ဖို့တဲ့အငယ်ကူစစ်တင်ကိုရောက်နေတော့
ကိုယ်စားလှယ်လောင်းစီစစ်မှုတွေကိုတက်ဆိုင်ရလွှတ်တော်ရွေးကောက်ပွဲကော်မရှင်တွေကရွေးကောက်ပွဲနှီးဥပဒေနဲ့အညီအမည်စရင်းတင်သွင်းလှတွေကိုစီစစ်ဆောင်ရွက်နေချိန်မှာပဲကော်မရှင်ရုံးနေမှာတက်ဆိုင်ရလွှတ်တော်ကိုယ်စားလှယ်လောင်းရွေးကောက်ပွဲကိုယ်စားလှယ်လောင်းနဲ့ကိုယ်စားလှယ်လောင်းတွေကစာနဲ့တာဝန်လွှတ်အပ်ခံထားရသူတွေကလာရောက်စစ်ဆေးခံခဲ့ကြတာဖြစ်ပါတယ်အခုချိန်ထိကတော့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းက1982ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းက973ဦးတိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း3504ဦးအားလုံးစုစုပေါင်းတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်လောင်းက6189ဦးရှိနေပါတယ်ရှင်မကြခင်မှာတော့နောက်ဆုံး အဆင့်90လောက်စည်းရင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပေးတော့မှာဖြစ်တယ်လို့သိရပါတယ်
မဆုမွန်ပြောပြတော့တာဖြစ်ပါတယ်အခုတခါတော့ပြစ်ခတ်ရဲ့ဆေးရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်သမရဦးသိန်းစင်ရဲ့လက်ရှိဆိုးရွားတက်တန်းတွင်မှာတပီလုံးအတိုင်းတာနဲ့ပြစ်ခတ်ရဲ့ဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးသွားဖို့ UPWC ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကမနေ့ကတိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့တွေ့ဆုံစဉ်မှာတိုက်တွန်းပြောဆိုခဲ့ပါတယ်တိုင်းသားတွေလိုလားတဲ့ NCA လက်မှတ်ရေးထိုးရေးမှာအလုံးစုံပါဝင်ရေးအချက်ကိုအစိုးရအနေနဲ့လက်မခံနိုင်သေးပေမဲ့ TNLA ခေါ်တောင်းပလောင်လွတ်မြောက်တပ်မတော်ကိုတော့ပြည်ထောင်စုအစ်စ်ငင်းငယ်ဆွနေပွဲတွေပြုလုပ်သွားမယ်လို့ပြောဆိုခဲ့တဲ့အကြောင်းတိုင်းသာအဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းရင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါပြည်ထောင်စုငင်းငယ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကနေလက်ရှိဆိုရသက်တမ်းတွင်တပြည်လုံးအတိုင်းသာပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးသွားဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့ခွန်ဖွဲ့ကိုစိုက်တွန်းပြောဆိုခဲ့တယ်လို့ကောင်ပိုင်းရှမ်းပြည်သမတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကအခုလိုပြောပါတယ
်။အခုကိစ္စကိုနော်ဒီလက်မခဖို့ကိစ္စကျေးရလက်ထပ်ပြောက်ပြဲကြုံမှာလက်မထိုးဖြစ်အောင်လာပြီးတော့ပြန်ကျင်းလာတဲ့အခွင့်အရေးပေါ်ရဖြစ်ပါ
ဩဂုတ30ရက်နေ့မှာကျင်းပခဲ့တဲ့ကရင်ပြည်နယ်မြောက်ပိုင်းကော့ဂရိတ်အာရှလမ်းမဖွဲ့ပွဲပြီးဝန်ကြီးအောင်မင်းပါဝင်မြန်မာငြိမ်းချမ်းရေးစင်တာကပုဂ္ဂိုလ်တင်တဲ့သူ KNU ကရင်မျိုးရာစီယုံဒီမိုကရက်တစ်ကရင်အကျိုးပြုသတ်မတော် TGPA ကရင်ငြိမ်းချမ်းရေးကောင်စီ KBC တောင်ပိုင်းရှမ်းပြည်သတ်မတော် RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ALP ခေါ်ရခိုင်လူမျိုးရေးပါတီ BNL ခေါ်ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်အစရှိတဲ့တနက်ကန်ဖွဲ့ခုနှစ်ဖွဲ့ခေါင်းဆောင်တွေနဲ့ထိုင်းနိုင်ငံမဲဆောင်မြို့မှာတွေ့ဆုံခဲ့ကြတာပါဒီတွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတိုင်းဒေသတွေဘက်ကနေအလုံးစုံပါဝင်လက်မှတ်ရေးထိုးရေးမှုအပေါ်တင်ပြခဲ့တယ်လို့ဝန်ကြီးအောင်မင်းအနေနဲ့ရခိုင်အစိုးရချမှတ်ထားတဲ့15ဖွဲ့နဲ့သာလက်မှတ်ရေးထိုးသွားမှာဖြစ်ပြီး DNLA တောင်းပလောင်လူမျိုးရေးသမတော်ကတော့ပြည်ထောင်စုအစ်စ်ငင်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်သွားမယ်လို့ပြောဆိုခဲ့ကြအောင်ဘုံမူကြီးဆိုင်လာကအခုလိုဆက်ပြောပါတယ
်။ကိုကြီးထိုးတဲ့ညမှာအားလုံးပါဝင်နေရေးစပယ်ပြီးတော့ပြင်တော့ပါလိမ့်မယ်ဆိုပြီးတော့ပြောဆိုဆွေးနွေးသွားတဲ့အတိုင်းလည်းကြားရတယ်လို့ဝန်ကြီးအောင်မင်းအနေနဲ့လည်းဒီဆရာဖက်ပိုင်းကလက်ခံထားတဲ့ဆက်ဆံအဖွဲ့အပြင်ဒီဆန်ရှိတဲ့6ဖွဲ့ကိုအရင်ကပြောဆိုထားတဲ့အတိုင်းပါပဲမပြောင်းလဲသေးပါဘူးဆိုတော့ကြောင်းပေါ့နော်။နောက်ပြီးတော့ဒီ CNLA ဝေတာတော်လည်းဒီကပြည်ထောင်စုအဖွဲ့ချင်းချင်းကြော်ရည်လို့ပြီးတော့ဒီ NGO ကမှပါလာအောင်တော့ထိစားသွားမယ်ဆိုတော့ပြောဆိုဆွေးနွေးကြဖို့လည်းကျွန်တော်တို့ကြားပြရပါတယ်
။ဒီဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အနေနဲ့လည်းတနင်္ဂနွေလုံးပြစ်ခတ်ရစရေးရဲ့အရေးပါမှုကိုပြောဆိုဆွေးနွေးခဲ့တယ်လို့လည်းဥက္ကဋ္ဌရဲဘော်တန်ခဲကပြောပါရယ်။တိုင်းဒေသဖွဲ့တွေလူလာတဲ့အလုံးစုံပါဝင်မှ NCA လက်မှတ်ရေးထိုးရေးမှုကိုမြန်မာအစိုးရဘက်ကနေလက်ခံဖို့ကတော့မရေရာသေးတဲ့အခြေအနေမှာရှိနေတယ်လို့လက်ရှိအစိုးရနဲ့လွှတ်တော်တွင်းမှာလည်းကွဲလွဲတဲ့အမြင်တွေရှိနေတာကြောင့် NCA လက်မှတ်ရေးထိုးဖို့ရေးမှာစိုးရိမ်မခင်ဖြစ်နေတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကအခုလိုဆက်ပြောပါရယ်။
အဲ့မှာတော့ဆက်ကြည့်တဲ့တိုင်းအရောပြခရရဲ့အဖြစ်နဲ့ကျွန်တော်တို့စောစားရမှာဖြစ်ပါတယ်။ဒါနဲ့ကြောက်ဖြစ်တဲ့နေရာမှာလည်းအမခံချက်ကိုရှိအောင်အားလုံးတောင်းဆိုနေတဲ့ဒီအားလုံးပါဝင်မှုဆိုတဲ့အခြေအနေကလည်းရခိုင်နှုန်းနဲ့အမြထားမျိုးဆိုကျွန်တော်တို့သိရှိရတယ်လို့အဲတရားဝင်မှုအခြေအနေကလည်းဒီလကွန်ပိုင်းမှာစင်ပါတီစီကြလာတဲ့ဒီအဲလို့တော့အစီအစဉ်မှာလည်းကျွန်တော်တို့အသိရှိရပါဖြစ်လို့ဆိုတော့ငကိုကတဲ့ကကျွန်တော်တို့ညှိချမ်းရေးဒီဖောက်ထားတဲ့နေရာမှာတို့ရကလူတော်ရဲ့တတော်ထားတဲ့အတူတူချက်တွေကိုရယူပြီးတော့ဆောင်ရွက်တဲ့ကိစ္စဖြစ်ရလားတရားဝင်မှုအခြေအနေဘာပဲလို့ရှိတယ်လဲဆိုတာကျွန်တော်တို့အခုအပြည့်လက်မထိုးမဲ့အချိန်ခံပြီးတော့ဒီပြဿနာကဖြစ်လာနေဆိုတော့ကျွန်တော်တို့အတွက်လည်းစိုးရိမ်မကင်းဖြစ်ရပါဘူးအမြင်မျိုးတော့ကျွန်တော်တို့ရှိပါတယ
်ပြီးကြတဲ့ဩဂုတ်လ29ရက်နေ့မှာကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကယုံကြည်မှုအားနည်းနေသေးတဲ့အတွက်ပုံမှန်18မတရားတင်ဆက်သွယ်မှုဥပဒေကိုမပယ်ဖျက်နိုင်သေးတယ်လို့ဝန်ကြီးဦးအောင်မင်းအနေနဲ့နိုင်ငံတော်သမရအမိတ်နဲ့လှုပ်ဆောင်နေရတယ်ဆိုတဲ့ပြောဆိုချက်ပေါ်အခြေခံပြီးလက်ရှိငြိမ်းချမ်းရေးဆွေးနွေးတဲ့ပုံမှာစိုးရိမ်နေတယ်လို့လည်းဘူမူကြီးဆိုင်လာကပြောပါတယ်မြန်မာအစိုးရအနေနဲ့ကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့20ဖွဲ့နဲ့ကအစီအမင်းညှိနှိုင်းရေးကိုယ်စားလှယ် SD ဖွဲ့ဝင်15ဖွဲ့ကတော့ဖိတ်ကိုခဲ့တာဖြစ်ပြီးဂျန်တဲ့ဖွဲ့တွေကတော့ဖိတ်ကိုခြင်းမရှိခဲ့ပါဘူး။ဩဂုတ်လ23ရက်နေ့ကနေ24ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းဒေသစိမ့်မြေကိုယ်စားလှယ်ဖွဲ့ SD နဲ့တိုင်းဒေသခေါင်းဆောင်တို့ထိပ်သီးစည်းဝေးကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းဒေသအားလုံးစုံပါဝင်ရေးမှုအတွက်မြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။ NCA ပြည်သားဆွေးနွေးဖို့တိုင်းဒေသလက်နက်ကန်ထိပ်သီးခေါင်းဆောင်တွေနဲ့သမ္မတဦးသိန်းစိန်အပါအဝင်အစိုးရကိုယ်စားလှယ်ဖွဲ့တို့ဟာလာမယ့်စက်တင်ဘာလ9ရက်နေ့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီအမေရိကန်ဇန်ကနေစက်တင်ဘာ1ရက်အင်ကာနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလမီတာ32 40 50နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုစီဇန်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဆိုရင်ကိုကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ
စီဝါပညာရှင်ဒေါက်တာဇော်ဦးပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုစီဝါရေးကဏ္ဍမှာနားဆင်ရမှာပါဒါပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ပထမအဦးဆုံးတင်ပြပေးမှာကတော့ elitimes.com မှာပေါ်ရစ်တာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်မြန်မာနိုင်ငံအခြေအနေဒုံရင်းကိုပြန်ဆိုင်နေတာကြောင့်အမေရိကန်နိုင်ငံရဲ့တန်တမာရေးမဟာဗျူဟာပေါ်တန်တရားဖြစ်เสียကြုံရပြီဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနရဲ့ဒုတိယရန်တန်တမာတအုပ်ကိုမေလတော်ကမြန်မာနိုင်ငံကိုဆေလွတ်ပြီးတော့လူနည်းစုတိုင်းရင်းသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုအဟန့်တားဖြစ်စေနိုင်တဲ့လူဦးရေထိန်းချုပ်ရေးဆိုင်ရာဥပဒေကိုအတိမပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်အမေရိကန်ဒုတိယနိုင်ငံညာရေးဝန်ကြီးအန်တိုနီဘလင်ကန်ရဲ့ပြောဆိုမှုတွေကိုမြန်မာသမ္မတဦးသိန်းစင်ကရင်းရင်းကြီးကြီးပဲနားထောင်နေခဲ့ပါတယ်ပြီးတော့မစ္စတာဘလင်ကန်ရန်ကုန်မြို့ကထွက်ခွာသွားပြီးတော့နိုင်ပိုင်းအတွင်းမှာပဲဥပဒေမူကြမ်းကိုဥပဒေအဖြစ်အတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်။ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်2012ခုနှစ်မှာသမ္မတအင်ပီရိုကနေမြန်မာနိုင်ငံနဲ့ဆက်ဆံရေးအပြည့်အဝပြန်လည်စတင်ခဲ့ပြီးတော့အရေးယူပိတ်ဆို့ထားတဲ့ကိစ္စတွေကိုလည်းဖေရှားပေးခဲ့ပေမဲ့အမေရိကန်ပြည်ထောင်စုဘက်ကမြစ်တာရက်ခံတဲ့ကိစ္စတွေကိုတော့မြန်မာခေါင်းဆောင်တွေကအကြင်ကြီးပယ်ချခဲ့တယ်လို့ထောက်ပြရေးသားထားပါတယ်။အထူးကြံနေခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြန်လည်စတင်နိုင်ခဲ့တဲ့အပေါ်သမ္မတဥဘာမားရဲ့ပထမသမ္မတတက်တန်းမှာမန်တတိုင်တက်ပြခဲ့တာပါ။တချိန်ကတန်တမာဆက်ဆံရေးပြန်ပြီးတော့စတင်မှုအတွက်ထောက်ခံခဲ့ကြတဲ့ဥပဒေပြုလွှတ်တော်အမတ်တွေဟာအခုတော့ပြစ်ဒဏ်ပေးဖို့စတင်တောင်းဆိုနေကြပြီဆိုပြီးတော့လည်းရေးသားထားပါတယ်။အပြည့်စုံကို www.latimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆက်လက်တင်ပြပေးချင်တာကတော့ဘန်ကောက်ပို့စ်မှာလယ်ရီဂျေကင်ရေးသားထားတဲ့အတွေ့အမြင်ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာ NLD ပါတီရဲ့ဗျူဟာကရလပြောင်းပြန်ဖြစ်သွားနိုင်စေတယ်လို့ခေါင်းစဉ်တက်ထားတာပါစစ်တပ်ကိုမဲမပေးကြပါနဲ့ကျမကိုမဲပေးပါလို့ပြောဆိုနေတာဟာနောက်တစ်ချိန်ပူးပေါင်းလှုပ်ဆောင်ရေးအတွက်အန္တရာယ်ရှိတယ်လို့မိမောင်းထိုးထောက်ပြရေးသားထားပါတယ်မြန်မာနိုင်ငံမှာမဲဆွေဘွဲတီစတင်လှုပ်ဆောင်ဖို့ခွင့်ပြုတဲ့ကာလဟာတပတ်လောက်လိုသေးတယ်ဆိုပေမဲ့ဒေါက်ဆန်းစုကြည်ကတော့မဲဆွေမှုတွေစတင်ပြုလုပ်နေပြီဆိုတဲ့ပုံစံရှိပါတယ်လို့ရေးသားထားပါတယ် NLD ပါတီရဲ့ဆောင်ပုဒ်ကတော့ Time for Change အပြောင်းလဲဖြစ်ဖို့အချိန်တန်ပြီဆိုတာဖြစ်ပါတယ်။ဒါပေမဲ့ပါတီကိုယ်စားလှယ်အမြင့်ဆုံးကြီးညာတဲ့နေရာမှာပဲပြဿနာတွေဖြစ်နေပါပြီ။အမှတ်လောင်းတွေကိစ္စကိုအလေးမထားကြဘဲခုထောင်းအလံနဲ့ပါတီခေါင်းဆောင်ကိုသာဂရုစိုက်မဲထည့်ချဖို့တိုက်တွန်းထားပါတယ်။မကြသေးခင်ကပဲဒေါက်ဆန်းစုကြည်ဟာအခြေခံဥပဒေကိုအပြောင်းလဲတွေလုပ်ချင်တယ်။လွှတ်တော်ထဲမှာစစ်တပ်ရဲ့2500ခန့်နှုန်းအလိုလျောက်ရထားတဲ့အမှတ်တွေကဗီတိုအနာရထားသလိုဖြစ်နေတဲ့ကိစ္စတွေကိုပြုပြင်ခြင်းတဲ့အကြောင်းပြောလာပါတယ်။ဒီလိုဆိုရင်ဒေါအောင်ဆန်းစုကြည်သာအပြတ်အသတ်အနိုင်ရရင်စစ်တပ်နဲ့ထိတ်တိုက်တွေ့လာနိုင်ပြီးအနာဂတ်အတွက်မရေရာမတေချာမှုတွေဖြစ်လာနိုင်တယ်စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်ရှင်။
အခုဆက်ပြီးတင်ပြပေးချင်တာကတော့ asiacorrespondent.com online စာသံမှာမြန်မာနိုင်ငံကအလုပ်သမားတွေရဲ့အခြေခံလုပ်အားကတွေကိုတရက်ကို2.8ဒေါ်လာတိုးပွေးလိုက်တဲ့ဆိုပြီး Kyle Lawrence Mullin ရေးသားထားတဲ့သတင်းဆောင်ပါဖြစ်ပါတယ်။စနေနေ့ကမြန်မာနိုင်ငံအတွင်းတရက်8နာရီအလုပ်လုပ်ကင်ရတဲ့အလုပ်သမားတွေရဲ့လုပ်အားကကို3600ကျပ်2.8ဒေါ်လာဒါမှမဟုတ်တစ်လကို69ဒေါ်လာသတ်မှတ်ပေးလိုက်တယ်လို့အစချီရေးသားထားပါတယ်။တကယ်တော့ဒီလောက်လို့အားကဆိုတာဒေတာရင်းရှင်ပြိုင်ဘက်တိုင်းပြည်တွေနဲ့နှိုင်းရှင်လိုက်ရင်တော်တော်ကွာပါတယ်ကမ္ဘောဒီးယားဗီယက်နမ်စတဲ့အင်းကြီးနိုင်ငံတွေမှာဒေါ်လာ90နဲ့128ဒေါ်လာရှိပါတယ်လို့ထောက်ပြရေးသားထားပါတယ်အပြည့်အစုံကတော့ asiacorrespondent.com မှာဖတ်ရှုနိုင်ပါတယ
်မြန်မာနိုင်ငံလူဦးရေထဲမှာအများစုဖြစ်တဲ့လူသမီးတွေကလူမာရုပ်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့လူသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေတဲ့အစမတန်းကိုနေပါလေ။ဒါဟာမြန်မာနိုင်ငံကအမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်ကိုအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီကနေ့ငါနေ့မနေ့ဖတ်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။အခုတခါတော့မနက်ခင်းလေးစာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာအတန်းကတင်ပြပေးထားပါတယ်ခင်ဗျာ
ဒီကိမ့်နေအတွက်တင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်တဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် EYEILASH eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်ဒါကြောင့် not bad and eyelash idiom အသေးပဲကတော့တစ်ခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအားလည်းမသိစိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တလို့ပဲလို့အတိအပြရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ့်နဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာတန်စီစဉ်တင်ဆက်တဲ့မနက်ခင်းကလေးစာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်ဂရုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာပါအရင်ဆုံးအပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါမြန်မာနိုင်ငံအတွက်အဓိကကုန်သဘက်အိန္ဒိယနိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအရှိန်ရော့ကျလာနေတယ်ဆိုတဲ့သတင်းတွေထွက်လာတဲ့ချိန်ထဲမှာပဲတရုတ်အစိုးရကရွှေငွေတန်ဖိုးကိုပါချပစ်လိုက်တဲ့အတွက်ကမ္ဘာစီးပွားရေးကိုတိတာတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေခဲ့ပါတယ်ချိန်ထဲမှာပဲမြန်မာနိုင်ငံမှာလည်းကျပ်ငွေနဲ့ဒေါ်လာလဲလှယ်နှုန်းဟာ1300အထိဖြစ်သွားခဲ့တဲ့အတွက်တရုတ်စီးပွားရေးတရုတ်ရွှေငွေတန်ဖိုးချလိုက်ဒါနဲ့စီးပွားရေးကျဆင်းမှုတွေဟာမြန်မာနိုင်ငံကိုပါရိုက်ရိုက်ခတ်လာပြီလားဆိုပြီးစိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါတယ်တရုတ်စီးပွားရေးကျဆင်းမှုမြန်မာနိုင်ငံအပေါ်ဘလောက်ထိရိုက်ရိုက်ခတ်မှုရှိသလဲဆိုတာကိုစီးပွားရေးပညာရှင်ဒေါက်တာဇော်ဦးနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒေါ်လာဈေးနဲ့ဟိုကြက်ငွေတန်ဖိုးငွေတန်ငွေလဲနေတော့မှာဒီ1300အထိတက်သွားတာဟာခုလိုမျိုးတက်လာတာဟာ ဟိုတကဘာလုံးမှာကြည့်ရိုက်နေသလိုပဲမြန်မာပြည်ကရောဒီဒေါ်လာငွေလဲလုံးနေတရုတ်စီးပွားရေးကြောင့်ကြည့်ရိုက်လာနေတာများဖြစ်နိုင်မလားဖြစ်နိုင်ပါတယ်ခင
်ဗျဖြစ်နိုင်ပါဒါဒေါ်လာလေးကလည်းဒါပို့ပြော့တော့တံပိုးမြင့်တယ်မြင့်လာတယ်ဟိုရှိဆိုတာအမေရိကန်ရဲ့စီးပွားရေးကခိုင်ဆုံးလို့ဖြစ်နေတဲ့သဘောတို့ယူဆလို့ရပါတယ်တကဘာလုံးကဒါဒီဒေါ်လာကိုပဲလက်ခံထားသုံးနေတာပါဒါဒေါ်လာစီးတံပိုးမြင့်လာတယ်လို့ပြောလို့ရပါတယ်အဲတော့ကျွန်တော်တို့ချက်စီးဒါတံပိုးနှိမ့်သွားတာခေဒေါ်လာစီးတံပိုးမြင့်လာဆိုသူတော်ဖြစ်နေတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့နော်ဒီအတွက်ကဘဟုဘာအနေနဲ့ရောဒီလိုမျိုးကဏ္ဍတွေမှာဘလို့အခုလိုမျိုးဖြစ်နေတဲ့ဈေးကွက်မှာအနေနဲ့ရုပ်ရုပ်တဲတဲဖြစ်နေတဲ့ဥစ္စာဘဟုဘာအနေနဲ့ဘလို့အခန့်ကဏ္ဍအနေများပါသင့်တယ်လို့ထင်ပါလေကိုစောဦးကြီ
းဘဟုဘာကအခုဆောင်ရနေတဲ့ကိစ္စတွေကထောင်းပါတယ်။ဘာကြောင့်လဲဆိုတော့အခုသူရှိသေးရှိတဲ့ပြောသင့်ပြောတိုက်တဲ့ဒီဘဟုဘာရဲ့ policy တွေမူဝါဒတွေကိုမြင်းတွေရှင်းလင်းတင်ပြတယ်။အပုံမှန်လေးနဲ့ဆောင်ရတဲ့ပြီးရင်လည်းဈေးကွက်အတိုင်းပဲသိမ့်နေပြီးသွားတယ်ဆိုရင်ကိစ္စရတာကောင်းတဲ့ကိစ္စလေးဖြစ်ပါတယ်။အဲတော့အဓိကတော့ကျွန်တော်တို့အာစီးပွားရေးကိုပုံပြီးတော့အောင်လုပ်ဖို့ကိစ္စတွေကဒါမလိုင်းဝင်ဌာနပတ်သက်တဲ့ဒါစဉ်းစားရမယ့်ကိစ္စတွေပေါ့နော်။တခြားဘယ်နည်းနဲ့ဘယ်ကဏ္ဍတွေကိုဘယ်လိုပံ့ပိုးပေးရင်တော့ဖြင့်ဘယ်စီးပွားရေးဥမောအောင်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စဟာဒါအစိုးရဘိုင်းနဲ့ပေါ်ပြီးဆိုင်နေလို့ပြောလို့ရပါတယ်။ဒါပူပန်ကတော့ဒါသူနည်းသူပန်နဲ့ဒါတို့တို့ကသူ့ရဲ့မူတိုင်းပဲထိမိပေးနေတဲ့ဟာကအခုချိန်မှာလုံလောက်တယ်လို့ပြောလို့ရပါတယ
်။တရုတ်နဲ့အိန္ဒိယနိုင်ငံလည်းဖြစ်တယ်မြန်မာနိုင်ငံအတွက်တရုတ်နိုင်ငံစီးပွားရေးဆက်သွယ်မှုအကြီးဆုံးနိုင်ငံလည်းဖြစ်တယ်ဆိုတော့မြန်မာအစိုးရအတွက်ကအခုလိုတရုတ်ပြည်မှာစီးပွားရေးမတည်မငြိမ်ဖြစ်နေတာတွေကဘယ်လောက်ထိများစိုးရိမ်စရာဖြစ်နိုင်မလဲ။
စိုးရိမ်မှုကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြည်နယ်ငါတရုတ်ရှိကဒီဒီကကွန်မရှင်တွေဝင်နေတဲ့နိုင်ငံဖြစ်ပေါ်သလိုဒီနည်းလုံးနာမှုတွေဆောင်ရနေတဲ့နိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့တရားမဝင်တဲ့လမ်းကြောင်းတွေကလည်းဒါဒီနည်းလုံးနာမှုအများကြီးရှိနေတဲ့နိုင်ငံတွေဖြစ်တော့သူ့နိုင်ငံစီးပွားရေးထိခိုက်ရင်ဒါကျွန်တော်တို့နိုင်ငံအတွက်လည်းဒါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ပြီးရင်ကျွန်တော်တို့မှာပုံပြီးအရေးကြီးချက်တွေစဉ်းစားမယ်ကိစ္စကဒီဒီမဲ့တဲ့ဒီသားရည်နဲ့ဒီကြည့်ရသွားတဲ့ဒီချက်ကြီးမျိုးကြီးဒီလက်ကစားဒီမှာရှိတဲ့လူရဲ့ဝင်ငွေပြန်ပြီးတော့ဒါဆက်လာအောင်လုပ်နိုင်မှုဆိုတဲ့အစီအစဉ်ကောင်းနေလဲစတိတကြချပြဖို့တို့ရနေပါတယ်။ဒါကတော့ပို့ပြီးတော့ဒီနိုင်ငံရဲ့အကြောင်းစီးပွားရေးအကြောင်းဖြစ်လာမယ့်ဒီကြက်ထဲကျွန်တော်တို့ဒီဘေးမှာဒီဘောဘေးဆံကြောင်းဖြစ်လာမယ့်စီးပွားရေးကြီးရဲ့ဟာပို့ပြီးကြီးလိမ့်မယ်လို့တွေ့တော့အာချမ်း
မြန်မာနိုင်ငံမှာဆိုလို့ရှိရင်အဓိကဟိုအများဆုံးရင်းနှီးမြှုပ်နှံတာကတရုတ်နိုင်ငံကလို့ပြောလို့ရတယ်ပေါ့နော်ဆိုတော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံမှာကြီးကြီးမားမားရှိတယ်ဟိုကဏ္ဍစုံမှာပေါ့ဆိုတော့အခုလိုမျိုးတရုတ်ကရွံွေကြတယ်တရုတ်ရဲ့စီးပွားရေးတည်တည်တာတာကိုအခုဖုံးလို့ဖိလို့မရတော့တဲ့အနေအထားအထိကြတယ်ဆိုတော့ပေါ်ပေါ်တင်တင်ဖြစ်လာတဲ့အခါကျတော့ဒီအဲ့ဒီမြန်မာနိုင်ငံမှာရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေကတော့ဘယ်လောက်များအကျိုးသက်ရောက်မှုရှိနိုင်မလဲရုပ်တရက်
ပေါ်ပေါ်တော့ကျွန်တော်တို့မြန်မာနိုင်ငံကတော့တရုတ်နိုင်ငံအတွက်မဟာပြူအောင်မြောက်တဲ့ဒီအိန္ဒိယချင်းနိုင်ငံလည်းဖြစ်ဒီနည်းလုံးနာမှုလောရမယ်နိုင်ငံလည်းဖြစ်တော့သူတို့အနေနဲ့ကတော့ဒါနောက်ဆုံးကြမှာဒီကျွန်တော်တို့ရှိကရင်းနှီးမြှုပ်နှံမှုမလျှော့ချဘူးစဉ်းစားနေတယ်လို့ဖြစ်ပါတယ်သူတို့ရှင်တို့ဟိုပါပေါ့ဒီအဝေးမှာသွားပြီးရင်းနှီးမြှုပ်နှံတဲ့ကိစ္စရအားလို့သူတို့ပြန်ပြီးစဉ်းစားပါတော့နော်အဲတော့ဒီဥမာပြင်အာဖရိကတို့တနေ့နေရာမှာရင်းနှီးမြှုပ်နှံမှုတွေသူတို့ပြန်ပြီးချော့ချကောင်ချော့ချနိုင်တယ်အဲအဲ့တော့ဒီသူတို့ပြန်ပြီးတော့ကြီးကြီးလေးလေးနဲ့လုပ်ဖို့စူးစမ်းနေတဲ့ကာလဖြစ်ပါတယ်အတခါကကြည့်ကြရင်လေဒီသူတို့နိုင်ငံရဲ့အခုစီးပွားရေးကျသွားတဲ့ဟာကဒီဒီကဲပြဿနာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လည်းခက်ခဲရှိပါတယ်သို့သောဒီသူတို့နိုင်ငံဘက်ကနေပြီးတော့အခုပြန်ပြီးတော့ QI ဥမ္မလောင်လုပ်တဲ့ဒုံငန်းနေရာတွေဒါကျွန်တော်တို့ concern ဖြစ်နေပါတယ်အခုဆိုရင်တို့ဒီအတိုးနှုံးကိုရှော့ချတဲ့ကိစ္စရှိတယ်ရင်းနှီးမြှုပ်နှံမှုကိုပို့ပြီးတော့လုပ်ဆောင်အောင်ဆိုပြီးတော့လုပ်တဲ့ဒီဟိုပေါ့မဲလုံးပေးတဲ့အကျိုးဆိုတာသူစက်စက်ကိုထုတ်လာတာသိရပါတယ်အဲ့အတွက်ကြောင့်ဒီဟာက data ကျွန်တော်နိုင်ငံအတွက် concern ရနိုင်ချာရှိတယ်လို့ဒီတစ်ဖက်ကစဉ်းစားပါ
ဟုတ်ကဲ့အဲ့ဒီနေရာမှာဘလို့ဟာမျိုးတွေများအဓိကထားသင့်ပါတယ်လဲတဘောပို့ကုံတွင်းကုံကဏ္ဍမှာတော့အဓိကကြတာတော့မှန်ပေမဲ့ဘယ်ကန်ဘလို့မျိုးကျွန်တော်တို့မြန်မာနိုင်ငံဘက်ကကုံတွေတွေအနေနဲ့သတိထားသင့်ပါတယ်လဲတဘောငွေကြေးကိစ္စမှာလားငွေအလွဲပြောင်းကိစ္စမှာလားကုန်ပစ္စည်းကိစ္စမှာလားဘလို့မျိုးဖြစ်နိုင်မလဲဗျာ
မျိုးမျိုးကျွန်တော်တို့တော်တော်လေးကိုလေးထားစီစဉ်ရမယ်သဘောရှိပါတယ်နောက်တစ်ခုကျွန်တော်တို့စဉ်းစားမယ်ကိစ္စကဒီဒီဘေးအသင့်နဲ့ဒေသတွေအလဲမြန်မာနိုင်ငံမှာတော်ကိုများပြီးတော့ကျွန်တော်တို့ရဲ့ဒီစိုက်ကြီးကဏ္ဍကိုတော်ကိုထိနိုင်နေစရာရှိတဲ့ကြောင်မဟုတ်ဘူးကျွန်တော်တို့ကီရင်ဈေးဘက်မှာလိုအပ်ချက်ကိုကလည်းဒါဒီနားမဲ့သဘောရှိပါတယ်အဲ့တော့ကုန်သွယ်ရေးအနေနဲ့ဒီကိစ္စကိုကုန်သွယ်ရေးကိုလုပ်တဲ့အခါမှာဒါကုန်သွယ်ရေးဝန်ကြီးဌာနနဲ့လည်းအမြင်ရဆက်ဆက်ပြီးတော့ဒါမဟာဒီဝါချက်ချက်စဉ်းစားဆောင်ရပေါ့လိုအပ်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီပြပဈေးကွက်ဆိုတာဒါတရုတ်ဈေးကွက်ပေါ့။တရုတ်ဈေးကွက်မှာဈေးမကိုက်တဲ့ကိစ္စတွေဒီငွေဈေးမရှင်းပြနိုင်တဲ့ကိစ္စတွေရှိလာနိုင်တဲ့အနေအထားမှာကိုယ့်ဖြည့်ရင်းထဲမှာလွယ်လွယ်ကူကူနဲ့ရောင်းလို့ရနိုင်တဲ့အနေအထားမျိုးကိုလည်းဒါတောင်းလဲပြီးတော့စဉ်းစားလုပ်တော့ရင်လည်းဆိုရင်ဟိုလိုလိုတဲ့အနေအထားမှာဒါကိုဒီဘေးစင်ဒီလူတွေအတွက်လည်းအကျိုးရှိဒါတို့ကုန်ရည်စီဝိုင်းအတွက်လည်းအကျိုးမရောက်ခင်တယ်ဒါနှုန်းနှစ်ဖက်ဒါသူ့ရဲ့စံပို့ပြည်ရှင်နဲ့ပါတာထိန်းချုပ်မှုဆောင်ရွက်တော့မယ်ဆိုရင်ဒီစားဟာဒါအဲ့လိုစဉ်းစားနိုင်တဲ့အစီအစဉ်မျိုးဒီရှိပါတယ
်ကိုယ်တော်ဝန်လိုက်အစီအစဉ်တင်ဆက်တဲ့ပတ်စဉ်စီဝိုင်းရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတစ်ခါတော့သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုအောင်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီသတင်းပတ်ရဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့ Stephen Wozniak အကြောင်းနဲ့ဆက်လိုက်ရအောင်ပါ1950ခုနှစ်ဩဂုတ်လ17ရက်နေ့မှာ San Jose California ပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple Computer ကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်အဖြစ်တောင်းတင်စားခေါ်ဝေါ်ကြပါတယ်တဲ့မဆုံဝင
်ဟုတ်ပါတယ် Wozniak ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်73နှစ်အရွယ်မှာကျောင်းက Electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းနှီးကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေယင်းနှီးဖြစ်လာပါတယ
်ဒါနဲ့မဆုမွေရေဟိုရုံကတော့ကွန်ပျူတာဆိုတာရုံးခန်းထဲမှာဆင်းပြီးတော့အသုံးပြုရတဲ့စက်ကရိယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ပေါင်ပေါ်တင်သုံးလို့ရတဲ့အစင်းမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ဆိုတာကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
။ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak app တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံနဲ့သုံးလို့ရတဲ့ computer တွေထုတ်လုပ်နိုင်မဲ့ကုမ္ပဏီတစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak app ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ဟာတကိုယ်ရေးသုံးကွန်ပျူတာပုံစံနှစ်ခုကိုရေးဆွဲခဲ့သူပါ။အဲ့ဒါတွေကတော့အလုံးရေ250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 ကွန်ပျူတာနဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 ကွန်ပျူတာတွေပဲဖြစ်ပါတယ်။ Apple 2 ကွန်ပျူတာကိုအရေးအတွက်တော်တော်များများထုတ်လို့ရမှအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလေးဖြစ်ပါတယ်။ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတီထောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောသွားတာပါ
။ Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြောင်ကြောင့်မှစတင်ကြပြီးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆုရှယ်ယာရှင်တဦးလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရရှိနေသူဖြစ်ပါတယ်ဒါပေမဲ့လေသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေရှိပါတယ်။1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေရင်ကွင်းတကွင်းကနေပြန်အတက်လေရင်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရတာဝါစနီအက်ဟာဘာမှမမှတ်မိတော့ပဲအတိတ်မေ့သွားပါတယ်
။နောက်ပိုင်းမှာ Apple Company ကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ်။ Steve Jobs နဲ့
Wasni Abdo ye de go ye tong computer san tit ti thwe mu ha သူတို့ရဲ့အောင်မြင်မှုသာမဟုတ်ဘဲနဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တွေအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Crinkley ကပြောပါတယ်
။အခုတခါပြောပြပေးလို့ရတဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေငွေ့ပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလေးဖြစ်ပါတယ
် Freedom, 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 freedom. Sometimes I feel like a mother's child.
Pop နဲ့ rock and roll ဂီတသမားတွေဖြစ်တဲ့Jimi Hendrix, The Grateful Dead, John Sebastian, The Who, now Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲ့ဒီဂီတပွဲအပြီးနောက်တစ်နှစ်မှာမွေးရစေဝါအလွန်ကျွန်းသုံးနာကြောင့်ကွယ်လွန်သွားပါတယ် Richie Havens ကတော့ဒီဂီတပွဲမှာပထမဦးဆုံးစတင်ဖျော်ဖြေခဲ့သူပ
ါ Freedom, freedom
တဲ့မဲမဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခန်းမလုံလောက်တာအစားအစာတွေမလုံလောက်တဲ့ဂျားကပဲတုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေခွင်းပိုင်ရှင်မတ်ယက်စ်ခါကဒီကိုလာခဲ့ကြတဲ့သူလူငယ်9သိန်းဟာဒီနေရာမှာစုံစည်းပြီးတော့တုံးရကြဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်တေပြပြီးဖြစ်ပါတယ်လို့ပြောပါတယ်
အခုတစ်ခါတင်ပြပေးလို့ရတဲ့အကြောင်းအရာကတော့ပနမတူမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်တင်မောင်းအကြောင်းဖြစ်ပါတယ်မဆုမွေ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်တင်မောင်း SS Anson ဟာ82ကီလိုမီတာအရှည်ရှိတဲ့ကနဲလ်တူမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပိုင်းနိုင်ငံဖြစ်တဲ့ပနမကဒီတူမြောင်းဟာ Atlantic နဲ့ Pacific သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူမြောင်းဖြစ်ပါတယ်ဒီတူမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားပြီးတဲ့နောက်လက်လျှော့သွားပြီးတာအမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူခဲ့ပါတယ်
။ဟုတ်ပါတယ်။ဤပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ခြင်ကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နင်းမှုအလုသမားစခန်းတွေအတွင်းကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနဲလ်တူမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။
အခုနောက်ဆုံးတင်ပြလို့ရတဲ့အကြောင်းအရာကတော့ဟိုခေတ်ဟိုအချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာမြေနေရာတွေစစ်သည်မော်တွေတောင်ငှားကြတယ်ဆိုတဲ့အကြောင်းမှာ1941ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကသုံးခဲ့တဲ့စစ်သည်မော်အစီး90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရမ်းခဲ့ပါတယ်။အတုံးအလှည့်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့ Atlantic သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်းလေးခုကိုပေးခဲ့တဲ့အပြင်ဒီ Atlantic သမုဒ္ဒရာတွေကတခြားရှစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ်
။ဟုတ်ပါတယ်ရှင်။ Angola American ချီးငှားခြင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးအယူလုပ်ခဲ့ကြတာပါ။ဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ဂျားကပဲရက်တီနိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအတွက်အထောက်အကူပြုတယ်လို့ယုံကြည်ရတဲ့ဘဲနိုင်ငံကိုမဆိုအမေရိကန်သမ္မတအနေနဲ့လက်နက်နဲ့တခြားကာကွယ်ရေးနဲ့သက်ဆိုင်တဲ့လက်နက်ပစ္စည်းတွေကိုလည်းလွှဲပြောင်းပေးအပ်နိုင်ပါတယ်။1940ခုနှစ်တုန်းကလွတ်တော်မှပြောဆိုခဲ့တဲ့သမ္မတ Franklin Roosevelt ရဲ့မိခိုးနဲ့မှာတော့အင်္ဂလန်အပါအဝင်အမေရိကန်ရဲ့မဟာမိတ်တွေစီကိုတနတ်တွေတင်းမောနဲ့လေရင်တွေပေးဖို့သွားတင်ချောင်းကိုလည်းပြောဆိုခဲ့ပါတယ
်။ကို ကောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်စီးရီးယားနိုင်ငံမှာလူပေါင်း2,000ခွဲကျော်သေဆုံးထားပြီးဆန္ဒသန်းနီးပါးအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့လူသားကပ်ဘေးဒုက္ခအပေါ်ကုလသမဂ္ဂအဖွဲ့ကြီးကအထူးပဲစိုးရိမ်ပူပန်ပါတယ်စီးရီးယားနိုင်ငံမှာတိုက်ခိုက်နေသူတွေအားလုံးအရက်သားတွေကိုတိုက်ခိုက်တာရပ်ဖို့လက်နက်တွေကိုခွဲခြားတမန်မှုမရှိအထူးသဖြင့်လူဦးရေထူတဲ့ဒေသတွေမှာစီပိုင်းဘုံတွေအသုံးပြုတာကိုရပ်ဖို့ဩဂုတ်လ18ရက်နေ့မှာလူမျိုးရေးကောင်စီကတဘာပတိကြီးညာချက်တစ်ခုထုတ်ပြန်ပြီးတောင်းဆိုခဲ့ပါတယ်ဒါအပြင် IS Al Nusra နဲ့တခြားအစွန်းရောက်အဖွဲ့တွေရဲ့အကြမ်းဖက်လူရက်တွေအဆုံးသတ်ရေးအားလုံးကအခိုင်အမာလုပ်ဖို့လဲတဘာပတိထုတ်ပြန်ချက်မှာတောင်းဆိုထားတယ်လို့စီးရီးယားပြည်ပခအတွက်စီရေးအဖြေမရှိဘူးဆိုတာထပ်ပြောခဲ့ပါတယ်စီးရီးယားကလက်ရှိအကျပ်တဲအတွက်ရေရှည်ခံမဲ့တခုတည်းသောအဖြေကတော့2012ခုနှစ်ဇွန်လ30ရက်နေ့ကထုတ်ပြန်ထားတဲ့ဂျနီဗာကြေညာချက်ကိုအပြည့်အဝအကောင့်ထဲပေါ်မဲ့အမြင်နဲ့အတူစီးရီးယားလူလူရဲ့တရားဝင်နဲ့လူလားချက်တွေကိုပြင်မိစေမဲ့စီးရီးယားဦးဆောင်ပြီးအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ရပ်ပဲဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စီးရီးယားအတွက်ကုလသမဂ္ဂဦးဆောင်အလို့အဖွဲ့က2012ခုနှစ်မှာထုတ်ပြန်တဲ့ဂျနီဗာကြေညာချက်ဟာစီးရီးယားကအကြမ်းဖက်မှုတွေရပ်ဆိုင်းပြီးအကြက်တဲအတွက်စိတ်ဆက်ညှိနှိုင်းတဲ့နိုင်ငံရေးအဖြစ်တစ်ခုရစေမဲ့6ချက်ပါအစီအစဉ်တစ်ခုဖြစ်ပါတယ် UNSC ရဲ့ထုတ်ပြန်ချက်မှာကုလသမဂ္ဂဒုသန္ဓမန်စတီဖန်ဒူမစ်စထရာရဲ့အစီအစဉ်တစ်ခုကိုထောက်ခံထားပါတယ်စီးရီးယားကစစ်ဖြစ်နေတဲ့အုပ်စုတွေဟာတရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့အဆင်သင့်မရှိဘူးလို့မစ်စထရာကပြောထားပါတယ်ငြိမ်းချမ်းရေးအတွက်လုပ်ငန်းစဉ်တစ်ခုကိုဘယ်လိုအကောင့်တွေဖော်မဲဆိုတာဆွေးနွေးရေးကုလဦးဆောင်တဲ့အလို့အဖွဲ့၄ခုမှပါဝင်ဖို့စစ်ဖြစ်နေသူတွေအားလုံးကိုဖိတ်ခေါ်ရေးသူကအဆိုပြုထားပါတယ်ဂျနီဗာကြေညာချက်မှာချမှတ်ထားတဲ့မူဝါဒတွေအတိုင်းရပ်တည်ပြီးလူမျိုးရေးကောင်စီဟာတင်ညင်ညွတ်ထဲရှိတယ်ဆိုတာကိုပြတဲ့တဘာပတိကြေညာချက်ကိုအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းစီးရီးယားအကြက်တဲ့အတွက်ရေရှည်ခံမဲ့တခုတည်းသောအဖြစ်ဟာအားလုံးပါဝင်တဲ့စီးရီးယားလူလူရဲ့တရားဝင်နဲ့လူလားချက်တွေကိုပြင်မိစေမဲ့စီးရီးယားကဦးဆောင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုပဲဖြစ်တယ်ဆိုတာကိုအခုထုတ်ပြန်ချက်ကမိမောင်းထုတ်ပြလိုက်တာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်အဲ့ဒီဘဏ်နိုင်ကိုရောက်ဖို့အတွက်အဆက်မပြတ်နဲ့အပြူသဘောဆောင်လှုပ်ဆောင်ကြဖို့အားလုံးကိုလူညွှန်ရေးကောင်စီကတိုက်တွန်းထားကြောင်းအဲ့ဒီလိုအသွင်ကူးပြောင်းမှုတစ်ခုရလာဖို့အမေရိကန်ပြည်ထောင်စုဟာတန်တမန်နီးလန့်နဲ့လှုပ်ဆောင်နေပြီးအထူးတန်တမန်သူမစ္စတရာရဲ့ကြိုးပမ်းအားထုတ်မှုတွေကိုဆက်ပြီးထောက်ခံပံ့ပိုးသွားဖို့အခိုင်အမာရှိပါကြောင်းပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။ Russian နေခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး View ရဲ့အပေါ်မဟုတ်ကြောင်းအသိပေးရပါခင်ဗျာ။အခုတော့ကမ္ဘာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်ကကြီးညာပေးမှဖြစ်ပါတယ်ခင်ဗျာ။
ဥရောပတိုက်တွင်ထောင်ထောင်ချီပြီးအလုံးရင်းနဲ့ဝင်ရောက်လာနေကြတဲ့ရွှေပြောင်းချီချနေထိုင်သူတွေကိုဥရောပတိုက်ထဲကတခြားနိုင်ငံတွေအနေနဲ့လည်းမျှဝေတာဝန်ယူပေးကြဖို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကဒီနေ့လာနေမှာတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဂျာမနီရဲ့အိနေချင်းနိုင်ငံတွေကအဲ့ဒီလိုတောင်းဆိုမှုကိုလက်မခံကြပါဘူး။ဒုက္ခသည်အရေးအတွက်ဘလောက်ထိလက်ခံသင့်တယ်ဆိုတဲ့အဆိုပြုချက်ကိုဆလိုဗက်ကီးယား၊ချက်ပြည်ထောင်စု၊ဟန်ဂရီနဲ့ပိုလန်နိုင်ငံစတဲ့ EU အဖွဲ့ဝင်တွေကလိုလားကြတာဖြစ်ပါတယ်။အရှတ်တရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ရီမွန်မက်ဆစ်ဆစ်ဆုကိုခုနှစ်အတွက်ချီးမြှင့်ခဲ့တာမှာမြန်မာနိုင်ငံကနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူလည်းရရှိခဲ့ပါတယ်။မြန်မာနိုင်ငံကလူတန်းစွာအလွာအသီးသီးကိုယ်ဝယ်ယုံကြည်မှုဘာသာအသီးသီးကိုမခွဲခြားဘဲတက်ရှိထင်ရှားရှိသူတွေအတွက်ရောတည်ဆုံးသူတွေအတွက်ပါလူမှုရေးအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတာကိုအတိအမှတ်ပြုတဲ့အနေနဲ့ဆုချီးမြှင့်ခဲ့တာလို့ရီမွန်မက်ဆစ်ဆစ်ဆုချီးမြှင့်တဲ့ဘုတ်အဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံဘာကောက်မြို့တော်ကအေရာဝန်နကုံအနီလွန်ခဲ့တဲ့တည်နှစ်ပတ်လောက်ကလူ20လောက်တည်ဆုံခဲ့တဲ့ဘုံပေါက်ကွယ်မှုနဲ့ပတ်သက်လို့ရဲရရှိတွေကတက်ခန်းတွေကိုဝင်ရောက်ရှာဖွေခဲ့တာမှာဘုံဆောက်ဖောက်ခွဲရေးပစ္စည်းတချို့ကိုတွေ့ရှိခဲ့တဲ့အကြောင်းနဲ့မတင်ကားသူနောက်ထပ်နှစ်ဦးကိုဖမ်းဝရမ်းအသစ်ထုတ်ပြန်လိုက်ပါတယ
်။ကမ္ဘာသတင်းကြီးချုပ်ကိုကိုစော်ဝင်းလိုက်ချီညာခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကဦးဆံမိုးဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်။ VOA American အသံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းလုပ်ပြီးတော့30နဲ့40 49 50နဲ့အိုင်လန်မီတာ190တို့ကအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.